တင်တာကအခုလက်ရှိဒီထိုင်းနဲ့မြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခတွေပေါ့เนาะသူတို့ရဲ့အခုအခြေအနေကဘယ်လိုရှိလဲဘာဖြစ်လို့ဆိုတော့ဆယ်လီကိုရိုင်းကလည်းဒီဒုက္ခတွေအရေးနဲ့ပတ်သက်ပြီးတော့အထူးသဖြင့်ထိုင်းမြန်မာမှာရှိတဲ့ဒီဒုက္ခတွေတွေအတွက်ပေါ့เนาะ25နှစ်ကျော်လောက်အလုံးလောက်ကိုင်းသူတဦးနေနဲ့အခုလက်ရှိသူတို့ရဲ့အခြေအနေကိုဘယ်လိုမြင်ရလဲရှင
် SoThere are currently around 93.
ထိုင်းမြန်မာနယ်စပ်စခန်း9ခုမှာလက်ရှိဒုက္ခသည်ပေါင်း 9,300 ကျော်နေထိုင်နေပါတယ်။လူများစုဟာအဲ့ဒီဒုက္ခသည်စခန်းတွေမှာနှစ်ပေါင်း 30 လောက်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့9နှစ်ကျော်ကစပြီးဒုက္ခသည်တွေဟာမြန်မာနိုင်ငံပြန်ဖို့ပြင်ဆင်ခဲ့ကြပါတယ်။သူတို့တွေဟာမြန်မာနိုင်ငံမှာအရက်သားအစိုးရကိုအာဏာလွှဲပြောင်းခဲ့တဲ့အခြေအနေတွေကစလို့အခု NLD အရက်သားအစိုးရလက်ထက်ထိဖြစ်ခဲ့တဲ့ပြောင်းလဲတွေကိုလေ့လာနေခဲ့ကြတာပါ။လက်နက်ကင်တိုင်းရင်သားဖွဲ့တချို့ NCA အဖြစ်ခက်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးခဲ့တာတွေကိုလည်းတွေ့မြင်ခဲ့ရပါတယ်။နောက်ပိုင်းမှာလည်းမြန်မာနိုင်ငံတောင်ပိုင်းအခြေစိုက်အဓိကတိုင်းရင်သားလက်နက်ကင်အဖွဲ့ကြီးတခုထပ်ပြီး NCA မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ဖို့ပြင်ဆင်ရေးကိစ္စမှာဒီလိုအဖြစ်ခက်ရစဲရေးစာချုပ်လက်မှတ်ရေးထိုးတာတွေဟာအစပြုစေပါတယ်။ဒါပေမဲ့လို့တကယ်နေရပြန်နိုင်တဲ့အခြေအနေတွေမရှိသေးပါဘူး။လွန်ခဲ့တဲ့9နှစ်ကျော်ကာလအတွင်းဒုက္ခသည်ပေါင်း 18,000 လောက်မြန်မာနိုင်ငံကိုပြန်သွားခဲ့ကြပြီဖြစ်ပေမဲ့တကယ်ပြန်သွားဖို့အခြေအနေအတွက်ဆိုရင်အလိုနှေးကွေးတယ်လို့ပြောရမှာပါ။ပြည်ပမှာဖြစ်နေတဲ့အခြေအနေတွေကိုဒုက္ခသည်တွေအလွန်ကိုသတိထားစောင့်ကြည့်နေကြတာပါ
။အခုဆယ်လီပြောသွားတဲ့နေရာမှာဟိုတိုင်းပြည်မှာပေါ့နော်ငင်းကြိုင်းနဲ့ပတ်သက်ပြီးတော့တိုးတက်မှုတွေနေနေရှိလာတယ်။ဥမာဒီတိုင်းသားလက်နက်ကိုင်အဖွဲ့တချို့ကလည်းအစိုးရနဲ့ဒီ NCA စာချုပ်ပေါ့လေအဲ့ဒါမျိုးကြီးလက်မှတ်ရေးထိုးတာရှိတယ်။အခုဒီဒုက္ခသည်တွေနေရရင်ပြန်ဖို့ကိစ္စမှာနော်ဒီအခုစပြီးလုပ်နေတယ်ဒါပေမဲ့အခုချိန်ထိဒီဒုက္ခသည်တွေကသူတို့နေရရင်ကိုဟိုဘယ်လိုပြောမလဲရသလောက်ပေါ့နော်မပြန်နိုင်သေးတာသူတို့ကုဒုက္ခတွေအများစုဟာသူတို့နေရက်ကိုမပြန်နိုင်သေးတာဘာကြောင့်လဲရှင
် Think many of the people in the camps they came in
ထိုင်းနိုင်ငံဘက်ချမ်းကဒုက္ခသည်စခန်းကိုရောက်လာသူတွေဟာသူတို့ဒေသမှာပဋိပက္ခတိုက်ပွဲတွေကြောင့်ထွက်ပြေးလာခဲ့သူတွေပါအခုမြန်မာနိုင်ငံတောင်ပိုင်းမှာအပြစ်ခတ်ရစဲရေးသဘောတူထားကြပေမဲ့ငြိမ်းချမ်းရေးမရသေးပါဘူးဒုက္ခသည်တွေအနေနဲ့ကြတော့လဲစစ်တပ်ကသူတို့ရွာတွေထဲမှာရှိနေတော့နောက်ပြီးစစ်တပ်ကကြီးစိုးနေစေဆိုတာကိုတွေ့မြင်နေကြရတာပါသူတို့လိုချင်တာကတကယ်လက်တွေ့အောက်ခြေမှာအပြောင်းလဲကိုမြင်ချင်ကြတာပါသူတို့ရွာတွေမှာစစ်တပ်အခြေစိုက်တာတွေကိုရုတ်သိမ်းစေချင်ကြပါတယ်သူတို့နေရပြန်တဲ့အခါမှာသူတို့ဘဝတွေမိသားစုတွေအတွက်ကောင်းမွန်တိုးတက်အောင်လုပ်ကိုင်နိုင်ပြီးအကြောက်တရားမရှိတဲ့အခြေအနေကိုရကျင်ကြတာပါပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေမှာနေထိုင်ခဲ့ကြသူတွေအတွက်ယုံကြည်မှုတွေရဖို့နှစ်ပေါင်းများစွာကြာအောင်အချိန်ယူတည်ဆောက်ရပါတယ်
အဲ့ဒီဒေတာတွေမှာအဲ့ဒီနေဆက်ကဒီတိုင်းသားတွေရဲ့ဒေတာတွေမှာအဓိကကစစ်တပ်ကလွှမ်းမိုးနေတုံးလားစစ်တပ်ရဲ့သဘောထားမပြောင်းလဲသေးဘူးလားဆိုတော့သူတို့ရဲ့အခုဒီစစ်တပ်ရဲ့ပေါ့နော်ဟိုအဓိကအဲ့ဒီမှာဟိုပြန်ပြီးတော့ဒုက္ခတွေတွေပြန်ပြီးတော့နေရာချထားရေးအတွက်အဓိကစိန်ခေါ်မှုတွေအခက်ခဲတွေကဘာတွေလဲရှင
် I think the key the fundamental issue
ကျွန်မအမြင်အရပြောရမယ်ဆိုရင်အဓိကအခြေခံကြဆုံးကတော့အဲ့ဒီဒေတာတွေမှာစစ်တပ်တွေရှိနေတာဖြစ်ပါတယ်ပြီးတော့အနာဂတ်အတွက်ခိုင်မာတဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့သဘောတူညီချက်ရဖို့ဖြစ်ပါတယ်ဒါပေမဲ့လည်းသဘောတူညီချက်ရယူတာမဟုတ်ဘဲအောက်ခြေလက်တွေအပြောင်းအလဲလိုအပ်ပါတယ်ဒုက္ခတွေအများစုဟာမြို့ပြနဲ့ဝေးပြီးပညာရေးကျန်းမာရေးစောင့်ရှောက်မှုနဲ့တဲ့ကြေးရွာတွေကဖြစ်ပါတယ်ဒီလူတွေဟာမိသားစုတွေနဲ့အတူသူတို့နေရပြန်လာပြီဆိုရင်သူတို့ကလေးတွေအတွက်ပညာရေးတာမကကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်မှာဖြစ်ပါတယ်။နောက်ပြီးလောက်ကင်စားတောက်ဖို့မြေယာရီလိုအပ်မှာပါ။လေဟာစိုက်ပျိုးမှုအဓိကထားတဲ့တိုင်းရင်းသားကျေးလက်ဒေသတွေကနေလာကြသူတွေဖြစ်ပြီးအဲ့ဒီဒေသတွေမှာဖွံ့ဖြိုးတိုးတက်မှုတွေစတင်နိုင်တာမျိုးလည်းမတွေ့ရသေးပါဘူး
။ဆိုတော့အခုလက်ရှိဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရက်သားအစိုးရရဲ့အခန့်ခန္ဓာပေါ့နော်ဒီဒုက္ခသည်တွေနေရာပြန်လဲချထားရေးမှာသူတို့ရဲ့အစိုးရရဲ့အခန့်ခန္ဓာကိုဘယ်လိုမြင်လဲရှင
်။ I think we have to say at a local level there is a lot of dialogue
ဒေသဆိုင်ရာဘိုင်းအရာပြောရရင်ဒေသအာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးမှုအတော်များများကိုတွေ့ရမှာဖြစ်ပါတယ်။ဒါပေမဲ့နေရပြန်လာမဲ့ဒုက္ခသည်တွေကိုပြန်ပြီးနေရာချထားမပေးခင်မှာမူဝါဒပိုင်ဆိုင်ရာအတွက်ဆွေးနွေးမှုတွေလုပ်ဖို့အများကြီးလိုအပ်နေပါတယ်။နေရာကိစ္စနဲ့ပတ်သက်ရင်အကြောင်းအရာတော်တော်များများရှိပါတယ်။ လေယာဉ်တွေတင်းခံထားရတာစီးပွားရေးလုပ်ငန်းရှင်တွေကမြေယာတွေတင်းယူတာနောက်ဒုက္ခသည်တွေအရင်ကနေထိုင်ခဲ့တဲ့နေရာတွေမှာလူသစ်တွေလာရောက်နေထိုင်နေကြတာဒါမှမဟုတ်လမ်းတွေအဖြစ်ဖောက်လုခံရတာစတဲ့အပြောင်းလဲတွေဖြစ်နေပါတယ်ဒါကြောင့်နေရပြောင်းမဲ့သူတွေကိုပြန်လည်နေရမချခင်မှာမြေယာနဲ့ပတ်သက်တဲ့မူဝါဒဆိုင်ရာဆွေးနွေးပြောဆိုမှုတွေပထမဆုံးအနေနဲ့လိုအပ်ပါတယ်ဒီအတွက်လည်းအချိန်ယူဖို့လိုပါတယ်ဒေသဆိုင်ရာပိုင်းရောနေပြည်တော်ကဆုံးဖြတ်ချက်ပေးနိုင်သူတွေနဲ့ပါဆွေးနွေးမှုတွေလိုအပ်ပါတယ်
dialogue and policy အခြားတစ်ဖက်ကကြည့်ပြန်ရင်လည်းဒီဒုက္ခသည်တွေအတွက်ပေါ့နော်ဒုက္ခသည်တွေကိုယ်တိုင်နေရပြန်ဖို့အတွက်သူတို့ကိုဘယ်လိုအားပေးတာမျိုးပေါ့နော်သူတို့ပြန်လာခြင်းအောင်ဘာတွေဆောင်ရွက်သင့်တယ်လို့မြင်လဲရှင
် I think one of the things that's important is it's not just about
အဓိကအရေးကြီးဆုံးလို့ကျွန်မမြင်တာကဒုက္ခသည်တွေပြန်ဖို့ဆိုတဲ့အချက်တက်တက်မဟုတ်ပါဘူးဖြစ်ပေါင်း20လောက်ဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့သူတွေအသက်ရှင်လျက်ပြန်လာကြမှာဖြစ်ပါတယ်အထုပ်ပိုးတွေပြင်းနေဆက်ဖြတ်ပြီးဘဝတစ်ကိုစတင်ဆိုတာမျိုးတွေမလုပ်နိုင်ပါဘူးအကူအညီတွေလိုအပ်ပါတယ်ရေတို့အတွက်မဟုတ်ပဲဒုက္ခသည်တွေသူတို့ဘဝပြန်လည်တည်ဆောက်နိုင်တဲ့ရေရှည်အကူအညီမျိုးလိုအပ်ပါတယ်နေရပြောင်းမဲ့ဒေသမှာအသက်မွေးဝန်းကျောင်းတွေလုပ်ကိုင်နိုင်ဖို့အကူအညီလိုပါတယ်နောက်နေရပြောင်းလာမဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအထောက်ပံ့လိုမျိုးလူသားချင်းစာနာမှုအကူအညီတွေကနဦးစာမှာလိုပါတယ်သူတို့အခြေချမဲ့နေရာမှာရှိနေတဲ့လူမှုအတိုင်းဝိုင်းတိုးတက်အောင်အထောက်အကူတွေပေးရမှာဖြစ်တယ်။အဲ့တော့ပြန်လာမဲ့သူတွေအတွက်တသက်မဟုတ်ပဲသူတို့ကိုလက်ခံမဲ့လူမှုအတိုင်းဝိုင်းကိုလည်းထက်တင်စဉ်းစားရမှာဖြစ်တယ်။အဲ့ဒီနေရာတွေမှာအရင်နှစ်ပေါင်းများစွာကလေးကအကူအညီအထောက်ပံ့တွေရရှိခဲ့တာမဟုတ်ပါဘူး။ဒါကြောင့်အဲ့ဒီကြေးရွာတွေမှာရေရှည်ခိုင်မာပြီးဖွံ့ဖြိုးတိုးတက်မဲ့အစီအမံတွေလိုပါတယ်။နောက်ပြန်လာမဲ့ဒုက္ခသည်တွေအနေနဲ့သူတို့နေရမယ့်အရက်မှာရှိနေတဲ့လူမှုအတိုင်းဝိုင်းအားလုံးနဲ့ဆက်ဆက်ရမှာလေကြေးရွာနောက်မြို့နယ်အဆင့်လိုက်ထားပြီးဆောင်ရွက်ပေးရမှာဖြစ်ပါတယ်ဒါမှပဲသူတို့တွေဘဝပြန်လည်ထူထောင်ရမှာအထောက်အကူရမှာဖြစ်ပါတယ်
so အခုဒီမြန်မာနိုင်ငံရဲ့ဒီငြိမ်းချမ်းရေးချစ်စင်မှာပေါ့နော်နိုင်ငံတကာရဲ့အလှူရှင်တွေနိုင်ငံတကာအတိုင်းဝန်းကနေပြီးတော့သူတို့ငွေကြေးအရာရောထောက်ပံ့တာတွေရှိနေတယ်ဆိုတော့အခုဒီဒုက္ခသည်တွေနေရပြန်ရေးပေါ့နော်ဒီထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်တွေနေရပြန်ရေးမှာရောဒီနိုင်ငံတကာအတိုင်းဝန်းဘက်ကငွေကြေးအရာရောတခြားကူညီတွေရောအခုအချိန်မှာဘယ်လိုရှိလဲရှင
် most of the people who have returned soWe estimate approximately somewhere between
16,000 to 18,000 people. အခုလက်ရှိခြေနေမှာတော့တခြားဒုက္ခသည်တွေပြန်ဖို့စီစဉ်နေတာမျိုးမရှိသေးပါဘူး။မြမပြည်ကိုပြန်ကျင်တဲ့ဒုက္ခသည်တွေလည်းရှိနေပါသေးတယ်။သူတို့ကတော့နေပြည်တော်ရဲ့ခွင့်ပြုချက်ကိုစောင့်စားနေကြတာပါ။နိုင်ငံတကာတိုင်ဝမ်ဘက်ကအထောက်ပံ့တွေဆိုရင်နှစ်ဖက်စလုံးကိုကူညီဖို့လိုအပ်ပါတယ်။ဒုက္ခသည်စခန်းတွေမှာနိုင်ငံတကာအတိုင်းဝမ်ရဲ့ထောက်ပံ့မှုတွေဟာအလွန်အရေးပါပါတယ်။မြမနိုင်ငံကိုမှန်ကန်တဲ့အခြေအနေရောက်မှပြန်နိုင်ဖို့ဒုက္ခသည်စခန်းမှာဆက်ပြီးနေထိုင်နိုင်ရေးနိုင်ငံတကာရဲ့ထောက်ပံ့မှုတွေလိုအပ်ပါတယ်။အခုချိန်မှာမြန်မာအစိုးရဘက်ကအစဉ်အသင့်ဖြစ်မနေဘူးဆိုတာကတော့ထင်ရှားပါတယ်။နောက်တိုင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအစဉ်အသင့်ဖြစ်မနေသေးပါဘူး။ထိုင်းအစိုးရဘက်ကတော့မြန်မာအစိုးရဘက်ကအစဉ်အသင့်ဖြစ်လာပြီလို့ပြောမိအချိန်ကိုစိတ်ရှည်ရှည်နဲ့စောင့်နေပါတယ်။ဒါကြောင့်ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေမှာဆက်ပြီးရှိနေသူတွေအတွက်ထောက်ပံ့မှုကအရေးကြီးပါတယ်။သူကစခန်းထဲမှာပဲနေကြရတဲ့အတွက်အထောက်ပံ့နေပေါ်မှာမှီခိုးနေကြရပါတယ်။နောက်ပြီးမြန်မာနိုင်ငံရှေ့တောင်ပိုင်းကတိုင်းရင်းသားဒေသတွေမှာရှိတဲ့ကျေးလက်ရွာတွေဖွံ့ဖြိုးတိုးတက်ဖို့နိုင်ငံတကာအတိုင်းဝိုင်းသာမကအစိုးရရဲ့အကူအညီတွေလိုအပ်နေပါတယ်။အခုလက်ရှိမှာအစိုးရထိန်းချုပ်ထားတဲ့မြို့ပြနေရာအများစုကိုပဲသူတို့အဓိကထားကူညီနေပါတယ်။ကျေးလက်ဒေသတွေမှာဒေသခံအတိုင်းဝိုင်းနေနဲ့လူမှုခြေပြုအဖွဲ့အစည်းတွေကအတဆင့်အကူအညီတွေရောက်ရှိဖို့လိုအပ်နေပါတယ
်ဒါဆိုလို့ရှိရင်ဒီထိုင်းမြန်မာနယ်စပ်မှာရှိနေတဲ့ဒုက္ခသည်တွေအပေါ်မှာလက်ရှိဒီထိုင်းအစိုးရရဲ့သဘောထားကိုဘယ်လိုရှိလဲရှင်
at present there is no agreement, there's no formal agreement for return of refugees. So with the 70 who returned, it was just for that 70 people. At the moment they're waiting for another...
နေရရင်ပြန်သွားတဲ့ဒုက္ခတွေ80ရောက်ပဲရှိပါသေးတယ်။အခုချိန်မှာတော့နောက်ထပ်လူ300ပြန်နိုင်မှုအတွက်မြန်မာအစိုးရခွင့်ပြုချက်ကိုစောင့်နေတာပါ။မြန်မာထိုင်းနဲ့ UNHCR သုံးဘက်ဆိုင်တရားဝင်သဘောတူညီချက်မရှိသေးပါဘူး။ဒုက္ခသည်တွေနေရပြန်ရေးမှာ UNHCR ကပူးပေါင်းအကူအညီပေးရေးအခမ်းကဏ္ဍမှပဲရှိပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ကလည်းအကောင့်ထဲပေါ်နိုင်ခြင်းမရှိသေးပါဘူး။အခုလောလောဆယ်မှာအုပ်စုနဲ့ခြီးပြီးပြန်ပို့ဖို့အချိန်မရောက်သေးဘူးလို့ပြောရမှာပါ။တယောက်ချင်းပဲဖြစ်ဖြစ်မိသားစုအလိုက်ပဲဖြစ်ဖြစ်သူတို့စန္ဒအရပြန်ခြင်းသူတွေကိုအကူအညီပေးရေးဖြစ်ပါရဲ့။ထိုင်းဆိုရကတော့ဒုက္ခသည်တွေနေဖို့ထိုင်းနိုင်ငံဘက်မှာစခန်းတွေစီစဉ်ပေးထားဆဲဖြစ်တယ်။မကြသေးခင်မှာတော့ထိုင်းနဲ့မြန်မာအစိုးရကြားအနာဂတ်ဒုက္ခသည်တွေနေရပြန်ရေးကိစ္စဆွေးနွေးဖို့အစီအစဉ်တွေရှိတယ်လို့ကျမတို့နားလည်ထားပါတယ
် Thank you Sally. Thank you very much.